ဟုတ်ကဲ့ဆရာဆလိုင်းရှံမုံဆောင်ခင်ဗျအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေစုနေတဲ့အခါတိုင်းအများနဲ့တစ်ဆုံနေတဲ့ခက်ခဲဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဖက်ဒရယ်တပ်မတော်ပိုင်းဆိုင်ရာကိစ္စတွေမှာအတော်များများမူဝါဖြင့်သဘောတူညီမှုတွေရခဲ့လို့သိရပါတယ်ခင်ဗျအဲ့ဒီအခြေအနေလေးကိုရှင်းပြပေးပါခင်ဗျအ
ပြည့်ရောတတိယမြို့ရောက်ပါပြီတတိယနေ့မှာကျွန်တော်တို့ဆွေးနွေးမှုဟာတော်တော်လေးအဆင်ပြေတဲ့သဘောတွေကျွန်တော်တို့တွေ့ရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးသိတဲ့အတိုင်းတနိုင်ငံလုံးပြည်ခတ်ရေးဆေးသဘောတူစာချုပ်မူကြမ်းကအခန်းခွင့်နှခန်းရှိပါတယ်အဲ့ဒီခန်းခွင့်နှခန်းထဲမှာဒီနေ့ကျွန်တော်အခန်း၅ခုကိုရောက်နေပါပြီဆိုတော့အခန်းတင်းနှစ်နဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ဆင့်เสียဘာမှမရှိတော့ဘူးပြီးတော့ပြစ်ခတ်တိုက်ခိုက်ပုံကိစ္စတို့ JMC ကိစ္စတို့ပူရဲဆောင်ချီကော်မတီတို့စီတေတော်များဆိုင်ရာကိစ္စတို့မှလည်းကျွန်တော်တို့အတော်များများသဘောတူထားပါပြီတခုပဲနည်းနည်းကြံနေတဲ့တာဒီတနိုင်ငံလုံးပြစ်ခတ်ရေးဆေးသဘောတူစာချုပ်ပြီးလို့ရှိရင်ဒီစာချုပ်ကိုနှစ်ဖက်စလုံးပူပေါင်းပြီးတော့ဘလူးကောင်ထေဖို့မလဲခိုင်မအောင်ဘလူးလောက်မလဲပြီးတော့ပြဿနာပေါ်လို့ရှိရင်ဘလူးဖီရှင်းမလဲဆိုတဲ့ကော်မတီလေးတစ်ခုဖွဲ့စည်းဖို့လိုတယ်အဲ့ဒီကော်မတီနာမည်ကိုကျွန်တော်တို့အနေနဲ့ညှိနှိုင်းနေတုံးဖြစ်ပါတယ်အာသဘောတူဖို့အလားအလာအများကြီးရှိပါတယ်တိတ်ခဲခဲတဲ့ပြဿနာမဟုတ်တော့ဘူးလို့ကျွန်တော်မြင်တယ်ပြီးတော့ဒုတိယအနေနဲ့ကောင်းတာကျွန်တော်တို့တိုင်းရင်းသားဖက်ကခဏခဏတောင်းပြီးတော့ခဏခဏတိစုနေတဲ့ပြဿနာလေးတစ်ခုရှိတာပေါ့နော်အဲ့ဒါကဘာလဲဆိုတော့တော်လှန်ရေးဆိုတဲ့စကလုံးကိုဒီနဲ့အစိုးရဖက်ကနေပြီးတော့လက်ခံပေးလိုက်ပါတယ်ဒီတော်လှန်ရေးကိုလက်ခံလိုက်ခြင်းအပြင်ကျွန်တော်တို့ချွေးနွေးပွဲအတွင်တန်းလည်းအများကြီးပြောင်းလဲသွားမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ between စအနှစ်ချုပ်စီ between စပြတ်ကိစ္စနဲ့ပတ်သက်လို့တော့လကောင်းလက်နေကံပြည်ပခန့်နဲ့ပတ်သက်လို့တော့လကောင်းနှစ်ဖက်စလုံးကနေပြီးတော့အပြန်လှန်အပြစ်တင်တာတို့အပြန်လှန်သူကြောင့်ကုကြောင့်ဆိုတဲ့ဟာမျိုးပုံစံမျိုးနဲ့ချင်းကန့်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်။ဒါပေမဲ့အခုကတော့ဒီပုံတန်းမဟုတ်တော့ဘဲနဲ့ဒီတိုင်းပြည်မှာလက်နေကံပြည်ပခန့်ရှိတယ်နိုင်ငံရေးပြဿနာရှိတယ်အနှိမ့်ချုပ်စိပြည်တွင်းရှိရှိခဲ့တယ်ဒါကိုချုပ်ငင်းဖို့အတွက်နှစ်ဖက်စလုံးကနေပူပေါင်းပြီးတော့ဘလူးဖီစင်မလဲဆိုတဲ့ချင်းကမှုမျိုးဖြစ်ပါတယ်နောက်တူးတက်မှုတစ်ခုကအားလုံးသိတဲ့အတိုင်းစက်တင်ဘာလတုန်းကလေစက်တင်ဘာလတုန်းကလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စကြောင့်ကျွန်တော်တို့ဆွေးနွေးပွဲတော်တော်လေးတုံ့ဆိုင်ခဲ့တယ်ဒါမဲ့အခုကအစိုးရဖက်ကဒီနေ့ကျွန်တော်ပြန်ပြီးတော့တင်ပြတာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကို roadmap လို့ခေါ်တဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်တစ်ခုအနေနဲ့မဟုတ်ဘဲနဲ့အမျိုးသားရှင်းနိုင်ငံရေးဆွေးနွေးပွဲမှာဆွေးနွေးရမယ်ဆိုပြီးတော့ပူးတွဲပြီးတော့တင်ပြလာတာဖြစ်ပါတယ်ကျွန်တော်တို့တိုင်းရင်းသားဖက်ကလည်းဒီကိစ္စကို roadmap တစ်ခုအနေနဲ့မဟုတ်ဘဲနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးရမယ်အကြောင်းအရာဖြစ်နေတာဖော်ပြတဲ့နဲ့ဆွေးနွေးရမယ်အကြောင်းအရာသာဖြစ်တဲ့နဲ့ဆိုပြီးတော့ကျွန်တော်တို့ခဏခဏပြန်ပြီးတော့ဆွေးနွေးခဲ့တာဖြစ်ပါတယ်ဆိုတော့ဒီနေ့တို့တင်ပြတဲ့အပေါ်မှာကျွန်တော်တို့အနေနဲ့တို့တင်ပြတဲ့စာသားဝါကျအနေထားတွေကိုကျွန်တော်တို့ပြန်လေတုံ့တက်ပြီးတော့မနေ့ပြန်ကျွန်တော်တို့သူတို့ကိုပြန်ပြီးတော့ဖြည့်ပေးမှဖြစ်ပါတယ်ဆိုတော့အဲ့ဒီခုနကကျွန်တော်ပြောနေတဲ့ဆွေးနွေးမှု structure ရဲ့ပြီးတော့အဲ့ဒီ road map ရဲ့အဲ့ဒါပြည်လေလို့ရှိရင်တော့ကြံတဲ့ပိုင်းကတော့ကျွန်တော်အနေနဲ့အခက်ခဲတိတ်မမြင်တော့ပါဘူး
ဖရက်တမောင်နဲ့ပတ်သက်ပြီးတော့အစိုးရဘက်ကဗာများပြောခဲ့တာရှိတယ်။
အဲ့ဒီကိစ္စကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့အထိမှမပါပါဘူး။ချုပ်ရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းကိုနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာဆွေးနွေးရမယ့်အကြောင်းအရာဖြစ်နေပဲကျွန်တော်တို့တင်ပြထားတာဖြစ်ပါတယ်။လုံချုပ်ရေးဆိုင်ရာပြည်နယ်ပေါင်းစည်းခြင်းကို road map အဖြစ်နဲ့တင်တဲ့အတွက်ပြဿနာတက်ခဲ့တာဖြစ်တယ်။အခုက road map အဖြစ်နဲ့မဟုတ်တော့ဘဲနဲ့ဆွေးနွေးရမယ့်အကြောင်းအရာပုံစံမျိုးနဲ့ပြန်လည်တင်ပြတဲ့ပုံမှာကျွန်တော်တို့အနေနဲ့တူးတက်တယ်လို့ပြောတာဖြစ်တယ်
။ခုလိုဖြစ်ကြပြည့်အတွက်ဆရာ slice ဆရာမုံစာကောင်း RF ရကျေးဇူးတင်ပါတယ်ခင်ဗျ။